ောင်စီတပ်တွေနဲ့ TLNL တပ်တွေကြားကတိုက်ပွဲတွေဟာဇူလိုင်လနောက်ဆုံးဘက်ကနေစတင်ခဲ့ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာသာမကမန္တလေးတိုင်းမိုးကုံမြို့နယ်တွင်မှာပါပြင်းပြင်းထန်ထန်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းကမိုးကုံမြို့နယ်ရေထွက်ကြီးရွာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ TLNL ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးတိုက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။အမနက်မှာတော့မိုးကုံအာရေထွက်ကြီးမှာလည်းဖြစ်တဲ့အတနည်းဖြစ်တဲ့ဒီအာစပေါ်လောက်ကပဲမပြတ်ဖြစ်သေးလို့ဒီရတယ်တိုက်ပွဲဖြစ်သေးတယ်နေရာလေးက
အဓိကတိုက်ပွဲဖြစ်ပွားတဲ့နေရာတွေကတော့မိုးကုတ်ပြင်းဦးလင်းကားလန်းတကြောကလေကြီးကုန်းဆန်အထက်ညောင်ကုန်းစတဲ့ရွာတွေနားမှာဖြစ်ပွားခဲ့တာပါဒီလ15ရက်နေ့မှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီကနေ့နေ့လယ်ခင်းတနားရီလောက်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ငုံငားရွာကိုစစ်ကောင်စီဘက်ကလာရောက်ပစ်ခတ်တာရှိတယ်လို့မနေ့တနင်္လာနေ့ညပိုင်းတုန်းကလည်းမူဆယ်မြို့နယ်ကသူတို့ရဲ့တပ်စခန်းကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းဒုဗိုလ်မှူးကြီးတအိုက်ကျော်ကပြောပါတယ်
။အာဒီမိလယ်စတနာကြီးကျော်လုံးမှာပေါ့ဒီငုံငားရွာအာဒီကုခတ်မြို့နယ်ကငုံငားရွာကိုလာပစ်တော့လို့ပြောတယ်ဒီဒီစေတော့မတီးရဘူးဒီကဲမှုရှင်လေးလည်းမတီးရသေးဘူးအမှားတော့တကွင်းဖြစ်ပေါ်မှုလည်းမရှိဘူးရောထဲမှာလာပြတဲ့ဖြစ်တယ်မင်းညပေါ့ဒီညလည်းအဲ့ဒီကျွန်တော်ရှိတဲ့မူဆဲအချမ်းတော်ရီဝါလာရောက်ပြီးခတ်တာလည်းတော့ရှိတယ်အာဒီ၃လေးချိန်လောက်ပြန်ဝဲတော့အဲ့ချစ်လေးရင်နေတဲ့ဒါတခါလာလို့ရှိရင်မင်းစီတစီအတူအဲ့မျိုးပတ်နေတာပေါ့တော်ထဲမှာအဲ့ဒီမျိုးလေးရှောက်ပြနေလို့တီးရတယ
် PSLF TLNL သတင်းပြန်ကြားရေးဌာနကတော့ဒီလ25ရက်နေ့ည10:15မိနစ်နဲ့10:23မိနစ်မှာလေရင်နှစ်ဆင်းနဲ့ပေါင်900ဘုံ4ဘုံနောက်ပြီးတော့10နာရီခွဲမှာတော့လေရင်တစင်းနဲ့ဘုံနှလုံးကျဲချပြီးတော့တိုက်ခိုက်ခဲ့ကြောင်းနဲ့လွဲမောက်စခန်းပေါ်ကိုဘုံနှလုံးကျရောက်တာကြောင့်စခန်းအဆောက်အုံတချို့ထိခိုက်ခဲ့ပြီးတော့လူတွေထိခိုက်သေးဆုံးတာတော့မရှိခဲ့ဘူးလို့သတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုဟာမူဆယ်မြို့အတွင်း3ရက်ကြာတိုက်ပွဲပြင်းထန်ခဲ့တာကြောင့်အခုလိုမျိုးလာရောက်တိုက်ခိုက်တာလို့လည်းဖော်ပြထားပါတယ်။မူဆယ်မြို့ကတူကတော့မင်းညာတော့ကလေရင်နဲ့ဘုံလာကျဲတဲ့အချိန်ပြင်းထန်တဲ့ပေါက်ကွဲသံ၈ချိန်လောက်ကြားရတယ်လို့ပြောပြပါဗျ
။မင်းကတော့ဒီရင်နဲ့လာကျဲတာတော့နှစ်ခေါက်သုံးခေါက်လောက်ရှိတယ်။ဝင်းတော့ကျဲတာပေါ့နော်သူကဘုံကျဲတာပေါ့။အဲအချိန်ကြားရတာတော့၈ခေါက်လောက်ရှိတယ်။ဒီလေရင်နဲ့ပြေးတာတစ်စီးရဲ့တစ်စီးရဲ့ပြေးတယ်။ဒီနေ့အပိုင်းကြီးကျတော့ကျွန်တော်ကောင်းကောင်းမြင်ရအောင်သူကမောင်းနေသလိုအာဖြစ်တဲ့နေရာကမော့တောင်းပဲဆိုတော့လူတွေအရှိတောင်ဆေးမရောလို့ရှိနေမှာ
အထီးခိုက်တဲ့နော်မရသေးကြောင်းနဲ့ဒီကနေ့မနက်၄နာရီလောက်မှလဲမူဆယ်မြို့ထဲမှာတနက်ပစ်ခတ်တန်းနေကြရကြောင်းပြောပါတယ်ဒီလ22ရက်နေ့ကလဲမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းတိုက်ပွဲ3ချိန်ဖြစ်ပွားခဲ့တယ်လို့ကုတ်ခိုင်မြို့နယ်အတွင်းတိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းကနေ2ချိန်တိုက်ခိုက်ခဲ့ပါတယ်ဇူလိုင်လ23ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်နဲ့ TLNL တပ်တွေကြားမှာတိုက်ပွဲအကြိမ်50ကြော်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေဟာမိုးကုတ်ကုတ်ခိုင်နဲ့မူဆယ်မြို့နယ်တွင်မှအများစုဖြစ်ပွားခဲ့ကြောင်း TLNL ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသုံးတရာတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။